ဗြိတိန်နိုင်ငံသားတွေမြန်မာနိုင်ငံကိုခီးသွားတာနဲ့ပတ်သက်ပြီးကန့်သတ်မှုကိုဗြိတိန်နိုင်ငံကြီးဌာနကစက်တင်ဘာ6ရက်ဒီကနေ့တက်တန်းဆက်ပြီးတိုးလိုက်ပါတယ်။မြန်မာနိုင်ငံကိုမသွားမဖြစ်ကိစ္စမှာတပါမသွားဖို့ရန်ကုန်ကလွဲလို့တခြားနေရာတွေကိုမသွားဖို့တားမြစ်တာပါ။မြန်မာနိုင်ငံမှာလက်ရှိပြတ်ထန်းထားတဲ့ဥပဒေကနေအနှဲငယ်လေးလွဲသွားရုံနဲ့ဖမ်းခံနိုင်ရတာနဲ့ပတ်သက်ပြီးသတိပေးပါတယ်။ဒါပြင်မြန်မာနိုင်ငံမှာအရေးပေါ်အခြေအနေထုတ်ပြန်ထားဆဲဖြစ်ပြီးလုံခြုံရေးအခြေအနေလည်းကြိုတင်ခန့်မှန်းလို့မရသလိုအကြောင်းမကြားပဲနဲ့အပြောင်းလဲတွေလည်းရှိတတ်တယ်လို့ဗြိတိန်နိုင်ငံကြီးဝန်ကြီးဌာနကကြေညာချက်မှာဖော်ပြပါတယ်။ပြည်내နဲ့တိုင်းအများအပြားမှာလေကြောင်းတိုက်ခိုက်တာလက်နက်ကြီးနဲ့ပစ်ခတ်တာမြေမြုပ်မိုင်းထောင်ထားတာတွေပြန်တိုက်ပွဲတွေဖြစ်ပွားနေကြောင်းရန်ကုန်မှာပုံမှန်သွာလာနေပေမဲ့ရန်ကုန်နဲ့ခြားမြို့ကြီးတွေမှာပစ်ခတ်မှုတွေနဲ့ဖောက်ခွဲမှုတွေရှိနေတယ်လို့လည်းသတိပေးပါတယ်။မြို့ထဲမှာသွားနိုင်ပေမဲ့လမ်းပိတ်ဆို့တာလုံခြုံရေးစစ်ဆေးမှုတွေခံရနိုင်တယ်လို့စစ်တပ်နဲ့ဆက်နွယ်နေတဲ့နေရာတွေကိုပိတ်မထားတိုက်ခိုက်မှုတွေရှိနေတာဖြစ်ပြီးလှိုင်းသာရွှေပြည်သာမြောက်ကလပါတောင်နဲ့မြောက်ဒဂုံပြန်ဒဂုံစစ်ကမ်းတာမြို့နယ်တွေမှာစစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်ထားဆဲပဲလို့လည်းဖော်ပြပါတယ်။နိုင်ငံနှစ်နိုင်ငံကနိုင်ငံသားဖြစ်လက္ခဏာကိုမြန်မာမှာအတိအမှန်မပြုတ်ကြောင်းနဲ့သတင်းတောက်နဲ့ချာဘယ်လိုသတင်းပေးဖို့မှုမျိုးကမဆိုအန္တရာယ်ရှိကြောင်းနဲ့သတိပေးပါတယ်။ကိုဗစ်ကန့်သတ်ချက်တွေသတိထားဖို့ဗန်အများစုကပိတ်ပြီးငွေထုတ်ဆက်တွေအလုံးမလုံးကြောင်းနဲ့တကယ်လို့အကူအညီတစ်စုံတရာလိုရင်တန်ရုံးကိုချက်ချင်းအကြောင်းကြားဖို့လည်းပြောကြားထားတာပါ။